မြန်မာနိုင်ငံမှာနေရာအနှံ့အပြားကလေးသူငယ်တွေအပေါ်လိမ်မှုဆိုင်ရာအနှံ့ကျင့်စော်ကားမှုအာရမအလုတ်စေခိုင်းမှုစစ်သားအဖြစ်စုဆောင်းတာစတဲ့ပြည်တွေဇက်တိုက်ဖြစ်ပေါ်လာနေတဲ့အတွက်ဥပဒေအရထိရောက်စွာအကာအကွယ်ပေးနိုင်ဖို့အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကဝိုင်းဝန်းဆောင်ရွက်ဖို့လိုအပ်နေကြောင်းလူ့အခွင့်အရေးမြင့်တင်သူများကွန်ရက် HRTP ကဒီကနေ့ပြောဆိုလိုက်ပါတယ်။အများအပြားဆင်းရဲနှမ်းပါသူမိဘဆွေမျိုးအတိုင်းအဝိုင်းအားနည်းသူစတဲ့ကလေးသူငယ်တွေဟာအရွယ်ရောက်ပြီးသူတွေရဲ့အနိုင်ကျင့်စော်ကားတာကိုပုံမခံရတယ်လို့ HRTP လူ့အခွင့်အရေးမြင့်တင်သူကွန်ရက်တာဝန်ရှိသူဦးမောင်မောင်လေးကပြောဆိုပါတယ်
။ဒီနေ့လအတွင်းကျွန်တော်တို့ရောက်လာတဲ့အမှုတွေရဆိုတော့တော်တော်အချိန်ကြီးဆိုးပါတယ်။ဒီမှာကျွန်တော်တို့အချိန်မှတော့ကတဲ့ကလေးတွေငယ်လိမ့်မိုင်းဆိုင်ရာဆဲမှုဆိုတာကျွန်တော်တို့ HRTV တခုတည်းကိုရောက်လာတဲ့ကိစ္စတွေပါ။အစားပွက်ကြီးတွေလည်းရောက်လာနိုင်တယ်။အဲ့တော့ဒီထဲမှာဆိုရင်ကျွန်တော်တို့တချို့ကလေးတွေဆိုတော့တော်တော်ကိုအချိန်ဆိုးတယ်ကြ။အဲကမလေးတယောက်ဆိုရင်7နှစ်မပြည့်သေးဘူးပေါ့နော်။ရှင်းသရမြို့နယ်တဲကကြီးရွာတဲမှာဖြစ်ပါတယ်။အတမအတိအကျခံရပါလေ။အဲ့ဒီနောက်မှာသူမှကိုဝင်ရှိလာပြီးတဲ့နောက်မှာလည်းဒီကိုဝင်ကိုရက်လက်တွေတွေနဲ့ပြီးရတဲ့နီးချက်ချတဲ့ပါလေ။ဟိုသူ့မအေးကအဲဒီသူ့ချင်းနဲ့ဟိုသွားပြီးပြောတဲ့အခါမှာသူ့မအေးကိုယ်တိုင်တန်တုံးနဲ့အရိုက်တက်ခံခဲ့ရပါတယ်။အဲ့ဒီလောက်အထိဖြစ်စီနေတာဇိုးဝါနေပါလေ။တခြားတယောက်ဆိုရင်ကျွန်တော်တို့ဒီချင်းရောဘက်မှာပေါ့လေ။အသက်15နှစ်ကျော်ဆယ်တန်းကျောင်းလူလေးတယောက်ပါ။သူကဆိုရင်အိမ်ပေါ်တက်ပြီးဓာတ်ထောက်ပြီးတော့အာတမကျင့်ခံရတဲ့အနေအထားတွေဖြစ်ခဲ့တယ်။အဲ့တော့ကသူ့မှာကိုဝင်ရှိခဲ့တယ်။ကိုဝင်ကကလေးကိုတတ်ဖြတ်ခဲ့တယ်။ပြီးတဲ့အခါမှာအဲ့ဒီဖြစ်စဉ်ကိုကျွန်တော်တရားရုံးရောက်တဲ့အခါမှာလေဆုံးနံတစ်နှစ်သာချလိုက်တယ်ဆိုတဲ့ကိစ္စကတော့ဒါဟိုပြစ်မှုနဲ့ဖြစ်စဉ်နဲ့အင်မတန်မစီလျော်တဲ့ကိစ္စပေါ့လေအဲ့တော့ဒီမှာကျွန်တော်ဒီလိုဖြစ်စဉ်တွေအများကြီးမှာဆိုရင်တစ်ချက်ပေါ့ဗိုက်လန်ရှင်များရဲ့အသိပညာနှုံနှဲမှုဝေကြီးမတိဆုံမှုတွေကြောင့်ဖြစ်နေတဲ့အပြင်ကိုကုညီကားပဲဆောင်ရွက်ပေးမဲ့လူတွေမဲ့နေတာဥပဒေကြောင့်ကိုရောက်လာတဲ့ခါမှာလဲဥပဒေကဥပဒေနဲ့အညီတက်တက်မမမစီရင်တဲ့ကိစ္စတွေကြောင့်ဒီကလေးတွေတကယ်တည်းကအင်မတန်နစ်နာလဲရှိပါတ
ယ် HRTP ကလက်ခံရရှိထားတဲ့အမှုစံမှုတဲမှာတင်တရားစွဲဆိုထားစေအမှုတွေရှိသလိုတရားစွဲဆိုနိုင်ဖို့ဟန်တားခံထားရတဲ့အမှုတွေလည်းရှိကြောင်းဒါအပြင်တရားစီရင်ရမှာလဲကျူးလွန်တဲ့ပြစ်မှုနဲ့ပြစ်ဒဏ်မထိုက်တန်တာတွေလည်းရှိတယ်လို့ဦးမောင်မောင်လေးကပြောဆိုပါတယ် HRTP ကကူညီဆောင်ရွက်ပေးတဲ့အမှုတွေတဲကတမှုဖြစ်တဲ့ထိန်တော်ရွာကအသက်15နှစ်အရွယ်ဆယ်တန်းကျောင်းသူမတ်သူစာလှိုင်ကတော့သူ့လိုအဖြစ်ပြက်မျိုးတွေကိုအခြားမိန်းကလေးကိုမဖြစ်စေလိုတဲ့အတွက်မိန်းကလေးငယ်တွေကိုယ်တိုင်တည်ထားတဲ့လို့ဝိုင်းဝန်းကာကွယ်ပေးဖို့လဲလိုအပ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အမတ်သူစာလိုင်ကအခုလိုပြောပြပါတယ်
။23ရက်6လ2010စက္ကနာရီတော့ဟိုကိုမင်းဆိုတာတမီးတို့အိမ်ပေါ်ရောက်လာတယ်။ဆောက်လာပြီးတမီးတို့အတင်းအဓမ္မစောကားတယ်။တမီးလည်းကြောက်လေပြီးဘာလို့မှပြောရဲပဲနဲ့ငြင်းနေတယ်။ဟိုပထမတစ်ချိန်မူလဲတော့အောင်ကိုဝင်ရှင်မသိဘူး။ဒုတိယတစ်ချိန်မူလဲကမှကိုဝင်ရှင်မသိသွားတယ်။သူပြောလဲပြလဲပြီးသူ့ရဲ့အတော်တော်အသေးကတမီးတို့အိမ်ကိုလာတယ်။လာလေပြလေပြီးပေါင်းလေးဆွဲလို့အတင်းလိန်ဆွဲလေပြီးနင့်မာတဲ့ဟိုမြင့်စော်ခေါင်းပေးနေကိုဝင်ရတော့ဟုတ်လားလို့မေးတယ်။တမီးရဲ့ကြောက်ကြောက်လန့်လန့်နဲ့ဟုတ်တယ်လို့ပြောလိုက်တယ်။ဒီတော်တင်သိနေတမီးကိုတမီးဘိုက်တွေကို6တင်နဲ့ကန်အပေါ်အနေတက်နေပြီးမတိတော်ဟိုင်းနဲ့မဆန်းနဲ့တမီးဟိုဘက်ဒီဘက်ချုပ်ထားပြီးအတင်းဖြတ်ချတာ။6ရက်ကို9လပိုင်းအောင်အမင်းချလိုက်တယ်တဲ့။386ကို3419နဲ့ပြောင်းပြီးဟိုကာမလိန်နေဦးနဲ့ပေါ့။ထောက်တမီးချလိုက်တယ်တဲ့။တမီးကိုလည်းမသိဘူးတမီးကိုလည်းမခေါ်ဘူး။သမီးဘွားမှာနင့်နာရီရနင့်နာတာလည်းများနေတာပေါ့နော်။ဟိုသမီးကပညာရေးလေးဆုံးရှုံးရတယ်။ဘဝတစ်ခုလုံးလည်းဆုံးရှုံးခဲ့တယ်။ဟိုဘူးဘောလည်းမှလည်းမျက်နှာမပြရဲဘူး
။နိုင်ငံတကာဥပဒေတွေအရအသက်18နှစ်မပြည့်သူကိုကလေးအဖြစ်သတ်မှတ်ပါတယ်။အသက်18နှစ်အောက်ကလေးတွေကိုအလိုတူသည်ဖြစ်စေအလိုမတူသည်ဖြစ်စေအရွယ်ရောက်ပြီးသူကလိမ်မှုကျူးလွန်ပါကအရေးယူအဖြစ်ပေးလေးရှိပါတယ်။အဒါအပြင် HRTP ကဆက်လက်ပြောဆိုထားရမှာမြန်မာနိုင်ငံတွင်ကလေးသူငယ်တွေကိုလောက်ကနဲ့အလုသမားတွေအဖြစ်ခိုင်းစင်နေပြီးမတရားရိုက်နှက်အနိုင်ကျင့်တာတွေလည်းအများအပြားရှိနေကြောင်းဥပမာပြီးခဲ့တဲ့လပိုင်းကဟင်္သာမြို့ကမောင်ထိတ်ခွက်ခေါ်မောင်ဆိုးထက်အောင်ရဲ့အမှုမျိုးဟာမြန်မာနိုင်ငံအနှံ့အပြားမှာရှိနိုင်တယ်လို့ဦးမောင်မောင်လေးကပြောဆိုပါတယ်မြန်မာနိုင်ငံမှာကုလသမဂ္ဂနဲ့ NGO အဖွဲ့အစည်းတွေအပါအဝင်အတင်းအပင်းတွေအနေနဲ့လွတ်လွတ်လပ်လပ်လှုပ်ဆောင်နိုင်ခြင်းမရှိတာကြောင့်အဖွဲ့အစည်းတွေကိုအကူအညီတောင်းခံနိုင်တယ်ဆိုတာမျိုးအများပြည်သူကမသိဖြစ်နေတယ်လို့ဥမောင်မောင်လေးကထောက်ပြပါတယ
်။ဒီနေ့မှာကျွန်တော်တို့ UNICEF ဆိုတာရှိပါတယ်။အဲနောက်တစ်ခါကျွန်တော်တို့ Save the Children လို့ကိစ္စမျိုးတွေရှိပါတယ်။အဲ့ဒီယုံကြည်တည်ရှိရတဲ့အဲ့ဒီယုံကြည်တည်ရှိနေမှန်းကိုကျွန်တော်တို့ဒီကြိလက်ဒေတာကလူတွေဒီလိုမတရားပြုခြင်းခံရတဲ့မိဘပတ်ဝန်းကျင်အတိုင်းအဝန်းကမသိရှိခဲ့ပါဘူး။မသိရှိကြပါဘူး။ကျွန်တော်တို့လက်လန်းမိတဲ့နေရာတွေမှာတော့လက်လန်းမိကြောင်လေးဆောင်ရွက်နိုင်ပါတယ်။ဒါပေမဲ့ဗမာပြည်မှာတနေရာတဒေသတွေဖြစ်တာမဟုတ်ပါဘူး။နေရာအကျယ်အပြတ်မှာပုံစံမျိုးစုံနဲ့ဒီကိစ္စတွေဖြစ်ပေါ်နေကြတဲ့အခြားလူမှုအဖွဲ့အစည်းအသီးသီးပေါ့လေအစိုးရအပါအဝင်ကနေပြီးဒီကိစ္စတွေကိုကြဲကြဲပြန့်ပြန့်
ကာကွယ်ဆောင်ရွက်ပြီးတော့ထိတိယောက်ယောက်ဆောင်ရွက်မှသာလေဒီဒေသတွေအတွက်အခြေအနေကောင်းတရားကိုပေါ်ပေါက်နိုင်လိမ့်မယ်လို့ထင်ပါတယ်အခုလိုအခြေအနေတွေကြောင့်မြန်မာနိုင်ငံအတွင်းကလေးသူငယ်တွေကိုအကာအကွယ်ပေးဖို့ပြဋ္ဌာန်းထားတဲ့ဥပဒေတွေကိုထိရောက်စွာအကောင်အထည်ပေါ်ဆောင်ရွက်နိုင်ရေးအစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကဆောင်ရွက်ပေးဖို့တောင်းဆိုရတာဖြစ်ကြောင်းအိရှာတ